အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့အီရတ်ဂူနီချိုဟိုင်ဒါအယ်အဘာဒီတို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံမှုရှိပြီးအီရတ်နိုင်ငံမြောက်ပိုင်းမော်ဆိုးမြို့ကို IS တွေ့ကြော်ရဲလက်ကပြန်သိမ်းတဲ့စစ်စင်ရေးအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့လကအကောင်ဆောင်တယောက်တို့တယ်လီဖုန်းနဲ့ပြောဆိုရမှာ IS တွေ့ကြော်ချင်းမုံရေးကိုပြောဆိုဆွေးနွေးခဲ့ကြပေမယ့်ဒီကနေ့တနင်္လာနေ့ကတော့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံတာပါ။ IS တွေ့ကြော်တွေကိုဘလို့အပြီးတိုင်ချင်းမုံမလဲဆိုတာနဲ့သူတို့ကိုအကူအညီပေးနေသူတွေအကြောင်းသမ္မတထရမ့်နဲ့ဆွေးနွေးလိုတယ်လို့ Washington ကမထွက်ခွာခင်းအီရတ်ဂူနီအဘာဒီကပြောပါတယ်အမေရိကန်ဥဆောင်တဲ့မြန်မာတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်အကူအညီနဲ့ IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေက2016ခုနှစ်ဩဂုတ်လကလေးကအမြေပြင်ထိုးစစ်ဆင်နွှဲနေတာပါမော်ဆိုးမြို့သိမ်းစစ်ဆင်ရေးတွေမနစ်နောက်ပိုင်းမှာစတင်ခဲ့ပြီးအခုလက်ရှိမှာမြို့ရှေ့ပိုင်းကိုအစိုးရတပ်တွေကပြန်ပြီးထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်မြို့နောက်ပိုင်းကိုလည်းလှည့်လည်နေသွားပါပြီပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မော်ဆိုးမြို့အနောက်ပိုင်းမှာ IS ကောင်ဆောင်အဘူဘကာအယ်ဘာဒီပုံခိုနေတဲ့နေရာကိုပြည်ရင်တပ်ဖွဲ့တွေချင်းတက်လာချိန်မှာပဲအထက်ကဗလီကြီးတစ်ခုအနီးကိုအစိုးရရဟန်းရင်ကနေရော့ကက်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီဗလီကိုဂျီဟတ်စစ်သွေးကြော်ရဲ့ပင်မရုံးချုပ်ဖြစ်အမေရိကန်နဲ့အီရတ်ကျွမ်းကျင်သူတွေကစောင့်ကြည့်နေတာဖြစ်ပါတယ်။